မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောင်းရရှင်များရှင်။ VOE ကိုရေးလာတဲ့တောင်းရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တောင်းရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုအရင်ဆုံးတောင်းရရှင်တယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါသေး။အထွန်းဖွားဆိုတဲ့တောင်းရရှင်ဖြစ်ပါသေး။မန္တလေးရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်သားရဲ့တင်ပြမှုကိုကြိုက်ပါသေးတယ်။ဒီတော့အရှင်ကပဲဆက်ပြီးတော့ဗီဒီယိုကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေတယ်လို့ခံစားရပါတယ်။အမှားကန်ပြည့်တတ်ပါဗျာ။ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းလက်တောင်းလာပါတယ်။ဒီကနေတချင်းရရင်လည်းတချင်းတောင်းချင်ပါတယ်။ကမ္ဘာရဲ့ရဲ့မှာရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးတွင်ဒေသရှင်ဖြူရင်ငွေတောင်းတန်းစီပြန်လာပါဆိုတဲ့တချင်းလေးပါတယ်။ဟုတ်ကဲ့ပါ။အားလုံးကြားအောင်ဖတ်ပြလိုက်ပါရင်တော့ဒါပေမဲ့ကျွန်တော်တို့ဗီဒီယိုကနေပြီးတော့အချင်းအခက်ခဲကြောင့်တချင်းတောင်းတဲ့အစီအစဉ်လေးကိုခဏရပ်ထားပါလိမ့်ရှင်။ဒါကြောင့်မလို့အားလုံးနားလည်လိမ့်မယ်လို့ထင်ပါတယ်။ဒီတော့ရှင်တောင်းလာတဲ့တချင်းလေးကိုတော့ရှင်ဒီအားလုံးသိအောင်လို့တော့ပြောပြလိုက်ပါတယ်။စာရိုလေးတစ်စာမက်ဆန်ဂျာကနေရေးပို့လာတဲ့တော့ရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Angel လေးဆိုတဲ့တော့ရှင်မှာဒီလူတော်တော်များများကြုံတွေ့နေရတဲ့အခြေအနေတစ်ခုကိုရေးပြလာတာဖြစ်ပါတယ်။သူကကျမဝမ်းကွဲအကူနဲ့အကူကြီးကိုဖမ်းသွားတာအခုဆိုရင်တလားပြေပါပြီတဲ့။ဇင်းအဆနာမရလို့ပါရှင်။ဒီတော့အရှင်ရေးလာတာကတော့နိုဝင်ဘာလကုန်ကဖြစ်ပါတယ်။ကင်ပြင်းနယ်လှိုင်းမွေးမြို့နယ်ပိုင်ဂျုံဘက်ကပါတဲ့။ဟုတ်ကဲ့ပါဒီလိုမျိုးစာတွေမကြာခဏရရှိသတင်းစုံစမ်းလို့မရရဆိုတဲ့စာတွေဒါမှမဟုတ်လည်းနောက်တစ်နေ့အသက်ပါဆုံးသွားပြီဆိုပြီးတော့အကြောင်းကြားပါတယ်ဆိုပြီးတော့ရေးပြလာတဲ့စာတွေကိုမကြာခဏရရှိကြပါရဲ့နော်။အထူးစိတ်မကောင်းစရာအခြေအနေဖြစ်ပါတယ်။ဒီလိုကိုရေးလာတဲ့တော်ရရှင်ရဲ့စာရည်ကမှမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ရဲ့စာရည်ကိုအများကြီးလက်ခံရရှိပါတယ်။ဒီထက်ကစာရည်ကိုပုံမှန်ဖော်ပြပေးနေတာပါ။အခုလည်းပဲကိုပိုင်းထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ငယ်စဉ်ကတည်းကဗီဒီယိုကိုနားထောင်ပါတယ်ဆိုတဲ့တော်ရရှင်ကတော့လူခွင့်ရေးကျင်ညာဇာတ်လမ်းနဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မေးခွန်းထုတ်လာပါတယ်
။မင်္ဂလာပါဗီဒီယိုရေးကျွန်မခုနှစ်တန်းကျောင်းသူရွယ်တွေကဗီဒီယိုကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိချင်လို့စာရေးတာပါ။အခုလူအခွင့်ရေးကျင်ညာဇာတ်လမ်းဆိုပြီးအသက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအချက်30လုံးချိုးဖောက်ခံရပါတယ်။အဲ့တော့ဘာလို့ဘသူမှဘယ်အဖွဲ့အစည်းကမှစကားစကိုထိထိရရောက်အရေးမယူတာပါလဲ။စကားစကငါတို့နိုင်ငံမှာငါတိုက်တယ်လို့လုပ်မယ်လို့စီမံနေတာဘာလို့ဘယ်အဖွဲ့အစည်းကမှမတားနိုင်တာလဲ။အခုစကားစကချိုးဖောက်နေတာတစ်နှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အရေးမယူခံရတာလဲဆိုတာသိချင်ပါတယ်။ယေရှုပြုပြီးဖြေပေးစေချင်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးဖွဲ့အိရှာလူရေးထားတဲ့စာပိုင်လေးတစ်ခုကိုပြန်ပြီးပြောပြရခြင်းပါရဲ့နော်။နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်။ဒါမှမဟုတ် Universal Jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်။ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါတယ်။ဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါတယ်။တခြားပြည်ပြည်စုံစုံသိကျင်နေရှင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ website မြင်တာ hrw.org မှာတော့ပြီးဖတ်ရှုကြည့်နိုင်ပါရဲ့နော်။ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သောရရှင်တရားရဲ့စာကိုလည်းဆက်ပြီးပြောပြချင်ပါသေးတယ်။မြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာရတာဖြစ်ပါလိမ့
်။အလကားပါစစ်အစိုးရလက်ထက်မှာဘယ်အစစ်အစိုးရလက်ထက်ဖြစ်ဖြစ်အာဂရိလိုက်စားတာတွေလက်စားတာတွေအများကြီးပါ။ဘယ်သူကိုတရားဆွဲလို့လဲ။အကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူး။အခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါ။သူတို့လှုပ်ချင်တာလှုပ်တာကိုမြန်မာပြည်မှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့ဆွဲချင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတသက်လုံးထားဖို့လှုပ်ပြီလေ
ပြည်ထောင်ချခြင်းလို့ကိုဒီတရားခွင်တွေကိုစီမံနေရပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါ
ရေကောက်ပွဲမှာမဲမတမလို့အာနာထိုင်လိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြောင်ရတာလေးပြောပြချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သတင်းရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရေကောက်ပွဲမတမလို့အာနာထိုင်လိုက်ရတယ်ဆိုတဲ့နာဆာကအကြောင်းပြောချင်ပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတူဖိတ်စာမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမ ကျွန်တော်တို့ကအသက်40ငန်းနှစ်ဝန်းကျင်တပ်သားနှစ်ယောက်နိုင်ငံသားမဟုတ်ဘူးလို့တကူနဲ့ပတ်စပို့ဓာတ်ပုံလေးကိုကြိုင်ပြီးဆိုင်ကိုရောက်လာတယ်။မှတ်ပုံတင်လုပ်ချင်လို့လေဗျာ။မှတ်ပုံတင်ကဒီမှာလို့လို့မရဘူးဗျ။လာဝကကိုတွားလို့ရမှာပါလို့ပြောတော့အဲလူကသူတို့တွေကရှေ့တန်းထွက်နေလို့တဲ့ဟိုမဟုတ်တော့မသိ။မဲဆင်းမှာသူတို့မပါလို့တဲ့။အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံ ဒီမှာအလုံမျိုးမလုပ်ဘူးပြလို့ကျွန်တော်ကပြန်ပြောလိုက်ရတယ်။ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစားလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကျဉ်းပေးလိုက်ရသေးတယ်ဗျာ။အဲ့ဒါနဲ့သူတို့လက်ပြန်သွားပါလျော။ဆိုတော့ပြောချင်တာကတမတော်သားတွေကိုယ်တိုင်ကသဘောယူနဲ့မတိနားမလဲတာလား။မဲဆင်းမှာမပါလို့ပါဆိုပြီးမိလူဆိုင်တစ်ခုမှာမှတ်ပုံတင်အတုလုပ်ပြီး
မဲဆင်းမှာတမမှုကိုကျူးလွန်ခဲ့သလားဆိုတာတော့တန်တရားဖြစ်เสียကောင်းတယ်လို့တခြားပေမျိုးနယ်ကဘဲဆိုင်တွေမှာဒီလူမျိုးလုတ်ခဲ့လည်တယ်ဆိုတာတန်တရားဖြစ်เสียပါပဲဗျာဒီတော့ရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရလေးကိုရင်းဖွင့်ရေးသားလာတာဖြစ်ပါတယ်နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖို့ပြပေးစီချင်ပါတယ်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ ့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသခံကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bami news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းငရီနဲ့ညပိုင်းနဲ့တင်းငလာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ app နာမည်က VOA Bamis ဖြစ်ပါတယ်။ internet ဆာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးတနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နန်းချမ်းမြေကြပါစေရှင်။